ားကမှာကြောက်စိမ့်တူဖော်တဲ့နေရာတွေကိုတရုတ်ပြည်ဘက်ကနံပါတ်ပြားမပါတဲ့ကားတွေအများပြားဝင်ရောက်နေတယ်လို့သိရပါတယ်ရှင်။အဲ့ဒီကိစ္စပေါ်မှာအနီတို့အနေနဲ့ရောဘယ်လိုမျိုးသိထားရလဲရှင်
။အော်ကျွန်တော်တို့အခုနေပြီးတော့မှာပဲရှိတော့လေ။အဲ့လိုဘလို့အသိစိတ်ကြီးတော့မသိဘူးရှင်
။လက်ရှိအစိုးရတပ်တန်းမကုံငင်ကာလာအတွင်းမှာဒီကြောက်စိမ့်တွေကိုပေါ့အရှိန်ဟုန်နဲ့တူဖော်နေတယ်ဆိုပြီးပြောဆိုမှုတွေပေါ်မှာရောအနီအနေနဲ့ဘယ်လိုမျိုးပြောချင်လဲရှင်။
သူတို့အနေနဲ့ဘလို့တူးသလဲဆိုတဲ့ကိစ္စတွေကတော့ပေါ့နော်။ဒါသူတို့ကုမ္ပဏီတွေနဲ့အစိုးရနဲ့အတိဆုံးနေမှာပဲ။အဲ့တော့ဒီဖြစ်စဉ်ဒီအပေါ်မှာလည်းလူတွေပြောနေတဲ့ကိစ္စမှာလည်းဒါအစိုးရကတော့ဒါသတင်းကြေညာထုတ်ပြန်ဖို့လည်းလိုပါတယ်။ဘာကြောင့်ဒီလိုဖြစ်နေလဲဆိုတဲ့ကိစ္စပေါ့နော်။အစိုးရမကုန်ခင်ကုမ္ပဏီတွေနဲ့လည်းဒီလိုမျိုးရုပ်ပြက်စင်ပြက်လောက်တာတော့ဒါမျိုးတော့မလုပ်သင့်ဘူးလေ။ဒီကိစ္စမှာတကယ်တမ်းဆိုအခုဆိုပို့ပြီးတော့တော်တော်သေးသေးနဲ့ထိန်းချုပ်ပြီးတော့လုပ်ရမယ်အနေထားမှာဒီတလားတလားလေးကြာတဲ့အချိန်မှာရသမျှအကုန်လုံးဒီလိုကျုံနေတာတော့ဒါတော့ဘလို့မှတိုင်းပြည်အတွက်မကောင်းတဲ့လက္ခဏာပါပဲ။
ဒေသခံတွေကကြောက်စိမ့်တွေကိုပေါ်တော့အရှိန်ဟုန်နဲ့တူးဖော်နေတဲ့ကိစ္စပေါ်မှာပြည်ထောင်စုအစိုးရအနေနဲ့အရေးပေါ်တားမြစ်ပြီးတော့အရေးယူပေးဖို့တောင်းဆိုနေတဲ့ပုံမှာရောအနီတို့အနေနဲ့ဘယ်လိုမျိုးဆောင်ရွက်ပေးသွားဖို့ရောရှိလဲရှင်
။ဒါကကျွန်တော်တို့ကျတော့လွတ်တော်ပိုင်းဖြစ်တဲ့အခါကျတော့ဒီဟာကျတော့အစိုးရဘိုင်းကဆောင်ရွက်ရမယ့်ကိစ္စဖြစ်နေတဲ့။အဲ့တော့ဒေသခံတွေတောင်းဆိုမှုပေါ်မှာအစိုးရဘိုင်းကနေမှထိထိရောက်တော့ဒါဆောင်ရွက်ပေးသင့်တယ်။တကယ်ဒေသခံတွေတောင်းဆိုရဲဆိုတာလည်းဒါမလိုအပ်တဲ့နဲ့တောင်းဆိုတာမဟုတ်ဘူးလေ။တကယ်လိုအပ်လို့တောင်းဆိုတဲ့ကိစ္စသူတို့ကသူတို့ဒေသမှာသူတို့တွေ့နေဖြစ်နေတဲ့ကိစ္စတွေအန်ဒီရဲ့ရှိတဲ့ကိစ္စတွေနောက်နိုင်ငံအတွက်လည်းပဲဆုံးရှုံးမှုဖြစ်တဲ့ကိစ္စတွေပေါ်မှာသူတို့တင်ပြတာတော့ဒါအမြန်ဆုံးဒါအလေးထားမှဆောင်ရွက်ပေးသင့်တာပေါ့နော်
။ဒီမြန်မာနိုင်ငံအတွင်းမှာရှိတဲ့နေရာတွေကိုနေဆက်ဖြတ်ကျော်ပြီးတော့တရုတ်ဘက်ကနေပြီးတော့တရားမဝင်တဲ့ကားတွေဝင်ရောက်နိုင်တယ်ဆိုတဲ့ဥစ္စာကစစ်ဆေးပိုင်းကဘလို့နေရာတွေမှာအားနေတဲ့အတွက်ကြောင့်မလို့ဒီလိုမျိုးဝင်ရောက်လာနိုင်တယ်လို့အနည်းအနေနဲ့မြင်လဲမဖြစ်
။ဒါတော့အောက်မှာဂိတ်တွေအများကြီးရှိပါတယ်။အဲ့ဒီဂိတ်တွေကဘလို့လွတ်လိုက်လဲဆိုအဓိကကတော့ဒီပြည်နယ်အစိုးရပေါ့နော်။ပြည်နယ်အစိုးရရဲ့ကြီးကြပ်မှုပေါ့နော်။ဒါကအများကြီးအရေးကြီးပါတယ်။အဲ့တော့ပြည်နယ်အစိုးရတေချာကြီးကြပ်မှာဒီဝင်ပေါက်တွေလည်းတိတ်များများရှိတာမဟုတ်ဘူး။အဲ့ဒီဝင်ပေါက်တွေမှာတေချာကြီးကြပ်ဖို့လိုတယ်။တကယ်ပဲတရားဝင်လုပ်နေတယ်ဆိုလဲဒီလိုမလုပ်သင့်ပါဘူး။ကျန်တော့ဟိုဘက်ကိုဒီလိုတင်နေဆိုတော့အဲကျမတည်တလောက်ကတော့တရားဝင်တဲ့ဆောင်တာပဲပေါ့နော်အဲ့တော့တရားဝင်ဆိုလို့ရှိရင်ဥပဒေအရဆိုလို့ရှိရင်အရင်ကဒီဘက်ကိုပဲမြစ်တင်နာဘက်ကိုတော့တည်ဆောင်ခွင့်မရှိပါဘူးအခုဒေသခံတွေကြတော့တိုင်းရင်းသားတွေကြတော့မြစ်တင်နာဘက်ကိုတော့တည်ဆောင်ခွင့်မရှိတဲ့ဟာကိုဒီလိုသူများနိုင်ငံကကြတော့ကားအများကြီးနဲ့ဟိုဘက်ကိုတည်လို့ရတယ်ဆိုတော့ဒါကတော့ဒါဥပဒေကိုကျော်လွန်ပြီးလုပ်နေတဲ့ကိစ္စရပ်ကိုဘသူခွင့်ပြုနေတယ်လဲဆိုတာကိုတော့ပြန်လည်မှဒါအစိုးရဘိုင်းကနေမှလည်းဒါကြီးကြပ်တင်တာပေါ့နော်
အနီတို့အနေနဲ့ရောဒီကြံသေးတဲ့လွတ်တော်သက်တမ်းအတွင်းမှာဒီဖားကန်ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးတွေစီစဉ်ထားရမျိုးတွေရှိလဲရှင်
။အဲအခုတော့လွတ်တော်ဘိုင်းမှာကျတော့ဒီအဆိုတွေကျတော့လေအခုကလွတ်တော်သက်တမ်းနည်းနည်းပဲကြာနေလို့တဲ့အခါကျတော့ဘာမှတင်ဖို့လက္ခဏာတွေတိတ်မရှိတော့ဘူးပေါ့နော်။လွန်ခဲ့တဲ့တပတ်နှစ်ပတ်မှာတော့မြေသားလွတ်တော်ဥခက်ထင်တန်းကတော့မြေကျူတဲ့ကိစ္စတွေနဲ့တစ်ဆက်ပြီးပေါ့ကြောက်စိမ့်နေထိန်းချုပ်ဖို့လဲခါရဲတင်ပြတာပေါ့နော်
အခုလက်ရှိဒီဖားကန်မှာကြောက်စိမ့်ပြဿနာဖြစ်ပေါ်နေတဲ့ပုံမှာအဲ့ဒီအနေနဲ့ဘယ်လိုမျိုးဒီကိစ္စပေါ်မှာကင်တွယ်သင့်တယ်လို့မြင်လဲရှင
်ဒီဖားကန်ကြောက်စိမ့်တွေ့ရဆိုရှင်ကချင်ပြည်နယ်မှာရှိတယ်တကယ်ကိုထိန်းချုပ်မှပဲဆောင်ရွက်သင့်တယ်နောက်တစ်ခုကကြတော့ကျမတို့ဖွဲ့စည်းပုံအခြေခံဥပဒေမှာကိုကြောက်စိမ့်နဲ့ပတ်သက်ပြီးမှပေါ့နော်ဒီပြည်နယ်မှာထက်တဲ့ကိစ္စကိုပြည်နယ်ရဲ့လုတ်ပိုင်ခွင့်မှာတော်တော်လေးထည့်ထားဖို့လိုတယ်ဒါမှပြည်နယ်အစိုးရအနေမှာဒီကိစ္စတွေကိုထိထိရောက်ရောက်ကင်တွယ်နေမှာအခုကကြတော့ကြောက်စိမ့်နဲ့ပတ်သက်ပြီးမှအဖွဲ့စည်းပုံအခြေခံဥပဒေကဘဝပဲအကုန်လုံးကင်ထားတယ်ဘဝပဲကင်ထားတဲ့အခါကျတော့အခုအဲ့လိုမျိုးတရားဝင်ကားတွေသွားနေဆိုရလဲဒါကဘဝခွင့်ပြုတာလားပြည်နယ်ကခွင့်ပြုတာလားဘသူရဲ့ခွင့်ပြုချက်လဲဆိုရလဲဒါကဘသူမှထိထိရောက်မကင်တွယ်ဘူးဆိုတာကိုမြင်နေရတယ်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေမှာကိုဒါပြည်နယ်အစိုးရရဲ့လုတ်ပိုင်ခွင့်တဲ့မှာအတော်တော်လေးထည့်ထားမယ်ဆိုလို့ရှိရင်ပြည်내အစိုးရအောက်ခြေအထီးထီးရောက်ရောက်ကင်တွယ်နိုင်မယ်လို့မြင်တယ်အခုကတော့ပြစ်စလက်ခတ်ကြီးဖြစ်နေတဲ့အပိုင်းမျိုးရှိတယ်လို့ကျွန်မမြင်တယ်ဒါကြောင့်မို့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာကိုဒီဟာနဲ့ပတ်သက်ပြီးမှအဲတိတိကျကျလမ်းညွှန်မှုလုပ်ထားရင်တော့တိတိကျကျထိန်းချုပ်နိုင်မှာဖြစ်တယ်
အခုလိုဖြစ်ကြပြီးတော့ကျေးဇူးများတင်ပါတယ်
ဟုတ်